မြန်မာကျပ်ငွေတန်ဖိုးကျဆင်းပြီးကုန်စည်နှုန်းကြီးမြင့်လာတာကြောင့်အခြေခံလုပ်အားကတိုးပေးဖို့ရန်ကုန်စက်မှုဇုန်20ကျော်မှာအလုပ်လုပ်ကင်နေတဲ့အထည်ချုပ်စက်ရုံကအလုပ်သမားတွေကအလုပ်ရှင်တွေကိုတောင်းဆိုနေကြပါတယ်။ကုန်စည်နှုန်းကြီးမြင့်ပြီးအလုပ်ဝင်ပြီလာပေမဲ့လစာကလွန်ခဲ့တဲ့4-5နှစ်ကသတ်မှတ်ခဲ့တဲ့အခြေခံလစာပဲဖြစ်နေတယ်ဆိုပြီး VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအသေးစိတ်ကိုမအီတန်စင်ကပြောပြပေးပါမယ်ရှင်။
ကျန်းငွေတန်ဖိုးကျဆင်းတဲ့အချိန်မှာအခြေခံလစာဖြစ်တဲ့လောအကတနည်းကို4800ကျပ်သတ်မှတ်ထားတာကိုတိုးပေးဖို့ရန်ကုန်ကစက်မှုဆောင်အထည်ချုပ်စက်ရုံအလုပ်သမားတွေကတောင်းဆိုနေကြပါတယ်။သတ်မှတ်ထားတဲ့အခြေခံလစာဟာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1300ကျပ်ရှိတဲ့အချိန်တုန်းကသတ်မှတ်ထားတဲ့လစာဖြစ်ပြီးတော့အခုအမေရိကန်ဒေါ်လာကိုတရားဝင်စီ2100ကျပ်ဖြစ်လာချိန်မှာလက်ရှိကုန်စည်နှုန်းနဲ့မကိုက်ညီတဲ့အကြောင်းအလုပ်သမားတွေကပြောပါတယ်။လက်ရှိကုန်စည်နှုန်းကိုတွက်ချက်ပြီးတော့အခြေခံလုခလစာကိုတရ8000ကျပ်ထိတိုးပေးဖို့အလုပ်သမားတွေကတောင်းဆိုနေကြပါတယ်အခြေခံလုခလာစာတိုးပြီးပေးလှုပ်ရှားနေတဲ့အခြေခံလုသားသမဂ္ဂတွေထဲမှာလုသား6000ကျော်ရှိတဲ့မြန်မာပေါင်ချိန်စက်ရုံကအလုပ်သမားတွေလည်းပါဝင်ပါလိမ့်မြန်မာပေါင်ချိန်အထည်ချုပ်စက်ရုံအလုပ်သမားသမဂ္ဂရဲ့ဥက္ကဋ္ဌဒေါ်ဖြိုးတီလာဝင်းက VOA ကိုခုလိုပြောပါလိမ့်ကျွန်တော်
တို့တုံးနေတဲ့စက်ရုံဆိုရှင်ပေါ့နော်ဒါမြန်မာပေါင်ချိန်ပေါ့လုံလာတဲ့ target တွေကလည်းအစမကန်ပေါ့နော်အရင်များတယ်လုကလာရင်လည်းအရင်များတယ်ပြီးအခုဆိုရှင်ဒေါ်လာစီးလည်းတက်နေရတယ်ဖြစ်တယ်မတော့ကုန်စည်နှုန်းတွေလည်းအရင်တက်နေတယ်မတော်မလုံးနေတဲ့လောက်ခနေနဲ့ဒီကုန်စည်မှုတွေနဲ့ဘလို့မှမကြီးရတဲ့အတွက်ကျွန်တော်တို့ကတောင်းဆိုရခြင်းဖြစ်ပါတယ်
စစ်ကောက်စီအနာသိမ့်ပြည့်နောက်ပိုင်းဆက်မှုဆောင်မှာလည်းအလုသမားခွင့်ရတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်မှုတွေရှိနေတယ်လို့အလုသမားခွင့်ရလှူရှားသူတွေကပြောပါတယ်။ဒါပေမဲ့လည်းငွေကြီးနဲ့ပတ်သက်လို့ရပိုင်ခွင့်တွေကိုအလုရှင်တွေကလက်ရောပုံမျှော်လင့်ချက်နေတယ်လို့မြန်မာနိုင်ငံအထွေထွေအလုသမားသမဂ္ဂများ FGWM ရဲ့ဥက္ကဋ္ဌဒေါ်မိုးစန္ဒာမြင့်ကပြောပါတယ်။ဒါပေမဲ့အလုသမားတို့အနေနဲ့တညီတညာတဲ့တောင်းဆိုလာရင်တော့အခြေအနေကတမျိုးတစ်ပုံပြောင်းလဲသွားနိုင်တဲ့ကြောင့်သူကပြောပါတယ်။
ကုန်စည်နှုန်းကအစမတန်ကိုတက်နေတယ်ပေါ့နော်။ဒီအနေဆုံးလောက်ခလာစာ4800ဆိုတာကကျမတို့ဒီ2018ခုနှစ်ကနေကျမတို့ပြန်ခန်းလာတာပေါ့နော်။ဒီသူ့ရဲ့ဥပဒေအရဆိုလို့ရှိရင်တော့ကျမတို့ဒါပြောင်းလဲတင်ပြီပေါ့နော်။ဖြစ်လာဖို့ကတော့အဲကျမတို့တိတ်ပြီးတော့မပြောင်းနိုင်ဘူးပေါ့နော်။ဒါပေမဲ့လည်းဒီတနင်္ဂနွေမှာရှိနေတဲ့ဒီအလုပ်သမားသူ့ရဲ့အနေနဲ့ပေါ့နော်။သူ့လိုက်တယ်လိုက်စက်ရုံလုပ်ငန်းရှင်အတီးပြရနေပြီးတော့ပြန်ดูပေါ့နော်။အော်ကြမယ်တောင်းကြမယ်ဆိုလို့ရှိရင်တော့အခြေအနေကဟိုတမျိုးတမျိုးလဲပြောင်းလဲသွားနိုင်လဲလို့တော့ကျွန်မကတော့တုံ့ပြန်ဖြေတားချင်ပါလား
နိုင်ငံရေးမတည်ငြိမ်တဲ့အခြေအနေကိုအခွင့်အကောင်းယူပြီးတော့ဆက်ရုံအများစုကအလုပ်ရှင်အလုပ်သမားဥပဒေတွေကိုမလိုက်နာကြတော့ဘူးဆိုပြီးတော့အလုပ်သမားတွေကဝေဖန်ပြောဆိုနေကြပါတယ်အချိန်ပိုကိုည7:00လောက်ထိနေ့တိုင်းဆင်းပေးရပြီးတော့တင်းတင်းကလေးနေ့လည်းနားရမပြီးတဲ့ဆေးရုံတွေလည်းရှိနေတယ်လို့ပြောပါတယ်။အရင်ကလိုမျိုးအလုပ်သမားအရင်အငင်းပွားမှုဖြည့်ရှင်းပေးတဲ့ရန်ရားတွေလည်းမရှိတော့တဲ့အတွက်ဆက်မှုဆောင်အလုပ်သမားတွေဖိနှိပ်ခံရတဲ့အခြေအနေကပိုပြီးတော့ဆူရလာနေတယ်ဆိုပြီးတော့အလုပ်သမားခွင့်ရလှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့အလုပ်သမားတွေကပြောဆိုပါတယ်ရှင်။